ဒီကနေ့ဟာမြမသားပညာရှိဆရာကြီးမင်းသူဝင်မွေးနေ့နှစ်တရာပြည့်ဖြစ်ပါတယ်ဆရာကြီးကိုထောင်၉၉၉ခုနှစ်ဖေဖော်ဝါရီလ၁၀ရက်နေ့ကကွန်ညံငုံမြို့နယ်မှာမွေးခဲ့တာပါမင်းသူဝင်ဆိုတာဆရာကြီးရဲ့ကလောင်အမည်ဖြစ်ပြီးလူပုဂ္ဂိုလ်အမည်ကတော့ဦးဝင်ဖြစ်ပါတယ်မိုးရင်တက်ရင်တပွေပွေကွင်းကျဲအဝေးဝေးလေဆောင်တဲလေးခြေရန်ရှိမိုးကောင်အောင်မှတီးဂျာနီတပွင့်ဖြူတပွင့်တဲနဲ မြမရနံတွေထုံမွှန်းလာတဲ့ကဖျားတွေကစာဖတ်သူကိုရတာတမျိုးမျိုးခံစားရသေးတယ်လို့ဆရာကြီးရဲ့လက်ရာတွေဟာမြမတွေရဲ့ဂုံယူစရာစာပေရတနာတွေဖြစ်ပါတယ်။ဒီအပြင်ဇော်ကြီးမင်းတူဝန်တိတ်ပန့်ပေါင်းကစတဲ့မြမစာကိုတစ်ခစ်ပြောင်းစီခဲ့တဲ့ခစ်ဆန်းစာပေရဲ့ကောင်းဆောင်ကြီးတွေကတဦးလည်းဖြစ်ပါတယ်။ဆရာကြီးမင်းတူဝန်ဟာဘဝမှာပညာရှင်တက်တက်အဖြစ်ရည်တည်ခဲ့တာမဟုတ်ပဲလွတ်လပ်ရေးကြိုးပမ်းမှုကာလလွတ်လပ်ရေးရပြီးကာလနဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကာလတွေမှာတိုင်းချစ်ပြည်ချစ်စိတ်အပြည့်နဲ့တိုင်းရေးပြည်ရေးတွေမှာကိုယ်တိုင်ပါဝင်ခဲ့တာတွေကိုကဗျာဆရာဝေပိုင်းဆရာမောင်ဆွမ်းရင်ကပြောပြပါတယ
်။ဆရာမင်းတူဝန်ကသူအမျိုးသားတောင်းတာအောင်ရေးပြောအမျိုးသားတောင်းချရာလဲလောက်လာတော့လေအမျိုးသားစိတ်ကလည်းကြီးငားပါတယ်။တော်တော်ရောက်လာတော့လေတက်တူမှာမျိုးသားရေးနဲ့ပတ်သက်တဲ့ကဗျာတွေရေးပြီးတော့ဝတ်ဆောင်ခန်းတို့တော်မာတို့သတိမောက်တဲ့အခါမှာကဗျာနဲ့ရေးပြီးတော့သွားပြီးတယ်။အဲ့တော့သူကတက်တူမှာဆရာလဲဖြစ်နေပြီ။နိုင်ငံများလည်းသွားတာနီးပါအဲ့လိုအချိန်ခါမျိုးမှာပဲသူကအားပေးတယ်အဲ့ဒါနဲ့ရောက်တော့လေတပင်းမျိုးလိုကဗျာမျိုးကိုမာပြီးလွတ်လပ်ရေးအတွက်ကိုအများအားသတိပြပြီးတော့ရေးတယ်
1939ခုနှစ်မှာဆရာကြီးမင်းတူဝန်ဟာအင်္ဂလန်နိုင်ငံအောက်ဆဖို့တက္ကသိုလ်ကနေစာပေပညာနဲ့ဘွဲ့ရခဲ့ပါတယ်။ဒါပေမဲ့အဲ့ဒီချိန်ကခေတ်စားတဲ့ ICS တို့ဝန်တောက်တို့ဆိုတဲ့လစာကောင်းတဲ့ယာရုမျိုးတွေမယူဘဲတိုင်းပြည်ချစ်စိတ်နဲ့အ비ဒံပြုစုရေးလုပ်ခဲ့ပါတယ်။လွတ်လပ်ရေးရပြီးနောက်မှာဒီမိုကရေစီပြန်ပွားရေးဆောင်ရွက်ခဲ့တာကိုလည်းဆရာမောင်ဆွမ်းရင်ကပြောပါတယ
်။ဟာကကဆိုတော့ပတ်ပြီးတဲ့နောက်မှာဒီမိုကရေစီပြန်ပွားရေးဆင်ဆရာ1950လောက်တက်ခင်နဲ့ဟိုဥပထကမြို့ပါဥပလွေအတွေ့အမှုကဥတ္တဖွဲ့ဝင်နေရတော့ကျော်တော်ကြီးဆရာမင်းတို့ကမောင်ထင်းဒီပနဲ့တော်စံစာတီပုဂ္ဂိုလ်များပါဝင်ရတယ
်။ဘုเจ้าဆံပြောခဲ့ဘူးတဲ့တိုင်းပြည်ကိုဆိုရှယ်လစ်စနစ်နဲ့တည်ဆောက်ဖို့ဆိုတာကိုလည်းဆရာကြီးမင်းတူဝန်ကယုံကြည်တဲ့အတွက်မဆလဆိုရှယ်လစ်ပါတီဝင်ခဲ့ပုံနဲ့နောက်တော့မဆလပါတီကနေနှုတ်ထွက်လိုက်လို့ဥနေဝင်းကအရေးယူခဲ့ပုံကိုလည်းဆရာမောင်ဆွမ်းရင်ကရှင်းပြပါတယ်။
မဆလဆိုရှယ်လစ်ပါတီဝင်နေတယ်ဝင်နေဆိုတော့ဆရာလည်းမဘုเจ้าဆံကိုတဲ့ငါတိုင်းပြည်ကိုဆိုရှယ်လစ်နိုင်ငံထူထောင်မယ်လို့ပြောကြခဲ့တာ။ဟုတ်ဆိုရှယ်လစ်နိုင်ငံထူထောင်မယ်ဆိုတာသူယုံကြည်လို့ဒီစတီပါတီဝင်ဖြစ်လိုက်တယ်။သူမှန်လာပြောတဲ့လူလေတိုင်းပြည်ကိုချစ်တဲ့လူလေအဲ့တော့မှန်လာပြောတဲ့လူနဲ့ဆက်ဆိုးရအာဏာရှင်စနစ်နဲ့ပဲဆိုင်လေအတော့အဲ့ဒီကနေပြီးတော့သူထွက်လိုက်တယ်။သူလည်းအရေးယူခံရတယ်ဘုံလုံးက
ရှယ်လစ်လုံးအရေးတော်ပုံကြီးဖြစ်လာတော့ပြည်သူလူထုနဲ့အတူစာပေအမှုပညာရှင်တွေလည်းအရေးတော်ပုံကြီးကိုထောက်ခံကြောင်းလက်မှတ်ရေးထိုးကြရမှာဆရာကြီးမင်းတို့ကိုထောက်ခံခဲ့တာကိုလည်းဆရာမောင်ဆွမ်းရင်ကပြောပြပါတယ
်ဒီမိုကရေစီရေးတွေလေးချင်းနေတဲ့ဒီစာရေးဆရာများနဲ့သဘောထားပြညာတဲ့တောက်ခံတဲ့အခါမှာဦးဝင်းတင်းတို့ဦးဝင်းခက်တို့ကိုယူတို့နောက်တရားတဲ့ဦးပေါ်လေပါတယ်ကိုမိုးသူတို့ပါကြတာဘောဘောပါပြီးတော့အိမ်မှာကိုယ်ရင်လာတယ်လက်မှတ်ထိုးပြီးတော့ဆရာကြီးခမောင်လားဒေါက်တာမျိုးချေဆရာမင်းတို့ဝင်ဆရာတော်ကြီးဦးရအောင်တို့ဆီပဲသွားပြီးတော့လက်မှတ်ကောက်ကြတယ်အဲဒီခါမှာဆရာမင်းတို့ဝင်တို့ကမဖြစ်မတော့လက်မှတ်ထိုးတယ
်အဲ့ဒီနောက်1990အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပါဝင်ပြီးရွေးကောက်ပွဲဝင်ခဲ့ရမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရပါတယ
်နောက်ကြတော့သူဟာအမှတ်ဖြစ်ပါဝင်ဝေခံတယ်သူတရားအထုတ်မယ်လို့တုံးလိုက်ပါပဲလက်ကတော့တော့ဆန်းဖြစ်ကြည့်ဆိုလို့ရှိရင်တော့ငါတငယ်ချင်းငါတပည့်ရဲ့တမိရယ်ပြည်သူဒီမိုကရေစီတက်လို့ရတာပါမပဲဆိုပြီးတော့လုပ်တ
ယ်။ဒါပေမဲ့စစ်အစိုးရကဆရာကြီးမင်းတူဝန်ကိုနှီးမျိုးစုံဖိအားပေးတဲ့အတွက်1998ခုနှစ်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်တာဝန်ကနေဆရာကြီးကနှုတ်ထွက်ခဲ့ရပါတယ်။စစ်အစိုးရဟာသူရေးတဲ့စာတွေကိုထုတ်ဝေဖြန့်ချိခွင့်နဲ့ပိတ်ပင်ခဲ့ပါတယ်။ကျောင်းသင်ခန်းစာတွေမှာနှစ်ပေါင်းများစွာတင်ကြားပို့ချခဲ့တဲ့ဆရာကြီးရဲ့ကြံပြတွေကိုလည်းတင်ရိုးညွှန်းနှံကနေပယ်ဖျက်ခဲ့ပါတယ်။ရှင်လင်းလုံးကာလကရန်ကုန်မြို့လှဲတန်းကမာရွတ်လမ်းဆုံမှာကျောင်းသားပြည်သူတွေအစာငတ်ခံဆန္ဒပြကြတာကိုဆရာကြီးကကြပြတပုတ်ရေးပြီးချီးကျူးဂုဏ်ပြုခဲ့တာနဲ့ပတ်သက်လို့လည်းအဲ့ဒီအဖြစ်ကိုကိုယ်တိုင်သိခဲ့တဲ့ဆရာမောင်ဆွမ်းရင်ကအခုလိုပြန်ပြောင်းပြောပြပါတယ
်။ရှင်လင်းလုံးကာလတုန်းကဆရာကြီးကသူကကမာရွတ်မှာနေတာကိုကမာရွတ်လမ်းတော့ဝိုင်းမှာဆန္ဒပြကြတော့ဆရာကြီးထွက်လာတယ်။ထွက်လာပြီးတဲ့အခါကျတော့မိုးတို့ကမှထိုင်တော့တညာလုံးမင်းမင်းဆန္ဒပြတာကိုကြည့်ပြီးဆရာကြီးဆက်ချင်းကိုက်ရှာတယ်။โอ้ตะเกะตัดดิเจดีดิဆိုပြီးတော့လေလက်ကြီးကြရှာတယ်ဒါကြောင့်စကားမပြောနိုင်မဲ့ပြန်သွားတယ်လေပြန်သွားပြီးတော့တတိယတာပြည်သူတို့ကဒီဘာအားရဆရာကြီးမင်းတို့ဝင်လို့ပြောပြဟာကျွန်တော်တို့ပြန်ခေါ်ပေးပါဆိုပြီးတော့ပြောတော့ အမဟုတ်ဖို့ချေရတော့စိတ်မထိနိုင်ဘူးစိတ်ချကြရဲဆိုတော့မဟုတ်ဘူးလေခေါ်ပြီးပါတယ်နည်းနည်းလေးဖြူဖြူရံပြီးတော့ဆန်းတာပြအောင်ဆိုတော့အဲ့ဒီသူတို့အဖွဲ့ကတချို့နဲ့ကိုယ်နဲ့တပ်ပင့်နဲ့ပင့်တော့ဆရာကြီးကငါအင်ဒီပြပါတကွဲငါစိတ်မထိနိုင်ဘူးလေအဲ့ဒီတရားလေးကိုဖတ်ပြကြတယ်လေကစားကောင်းတယ်ငါကမာယုပြည်လမ်းတို့အစံငါခံခဏပြတို့များတို့ သာနီနွေဝါတမိတာရူအမုံးရှိလွန်တိတိအမိမနိဖာမနိမြေဒီဒီတဲ့မှာထိုင်းနေပါသည်ဇာနီနွေဝါတမိတာရူအစာမစလွန်စွန်စားကြအစာမစလွန်စွန်စားသည်ဇာနီနွေဝါတမိတာရူစိတ်အားကိုငွေမိုးအေးအေးနိုင်မငေးမငတ်မေတုံခတ်ရဲ့တုံးလိုက်ကြည့်ရွှဲနေဒီနေတော့ငါရင်ကွဲမြအခန်းစားရလေ မြတ်မတတိတကုံးရှိဟုသိရတော့ခါငါဝန်းတာဤဇာနီနေဘွားတမိတာတို့ကိုစင်တပါအေးဒီသာဟုတောင်းစုချွေလိုက်ပါဤဗျာမြတ်တော်နဲ့ကျောင်းကိုကရှိတဲ့ချက်ခုကိုလာဆက်ချောက်ရဲ့မနဲ့၆နာရီကမာရွထွန်းလင်းကြိတ်တာဆိုပြီးတော့ဤပြလိုက်ပါလေအဲ့ဒီကြပြလေးကိုအမေလူလူတော်မှာတောင်းတာနဲ့ပြလိုက်တယ်ပြလိုက်တဲ့ခါကျတော့အဲ့ဒီဟာမန္တလေးဆောက်ချင်းလေးလို့တော်တော်နဲ့မှလည်းပါခဲ့ပါတယ် ဆရာကြီးမင်းသူဝံအသက်60ငါးနှစ်အရွယ်2056ရဲ့နှစ်မှာကွယ်လွန်ခဲ့ပါတယ်။ကမ္ဘာလူမျိုးအများစုမှာစာပေယဉ်ကျေးမှုရှိကြသလိုထင်ရှားတဲ့စာပေဖန်တီးသူတွေပေါ်ထွက်ခဲ့ကြပါတယ်။မြန်မာစာပေဖန်တီးသူတွေကသမိုင်းဝင်ပုံကိုကြီးတွေတိုင်းပြည်ကုံဆောင်ပညာရှင်ကြီးတွေပြည်သူချစ်တဲ့အမှုပညာရှင်တွေထဲမှာဆရာကြီးမင်းသူဝံပါတယ်ဆိုရင်မမားနိုင်ဘူးလို့ဆိုရမှာပါခင်ဗျာ။